အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမူဝါဒရေးရာထူးကိုယ်စားလှယ်ဂျိုးဆက်ယွန်းဟာဒီသတင်းစာနောက်ပိုင်းမှာရာထူးကအနာယူပါတော့မယ်။မစ္စတာယွန်းဟာသူ့ရဲ့ကိုရီးယားကိုရာတောင်လာမဲ့တောက်ကြမ်းတွေမှာရာထူးကအနာယူတော့မယ်အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူဝက်ကတင်လာနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်မှုထောင်သူ့ဖြစ်သူမစ္စတာယွန်းရဲ့ရာထူးကအနာယူမဲ့ဆုံးမျက်စိကိုနိုင်ငံခြားရေးဝန်ကြီးဂရက်စတီလာဆန်ကအစိမ်းမကောင်းစွာပဲလက်ခံခဲ့တယ်လို့လည်းပြောခွင့်ရသူကဆိုပါတယ်။ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာတူလက်ထောင်နိုင်ငံဆိုင်ရာဝန်ကြီးရာထူးကိုပါပူတွဲရထားတဲ့မစ္စတာယွန်းကတူနိုင်ရုံမဲ့အကြောင်းသတင်းဌာနအတော်များများကိုတင်လာနေကအတည်ပြုပြောကြားခဲ့တာပါမစ္စတာယွန်းကိုမြောက်ကိုရီးယားနိုင်ငံဆိုင်ရာမူဝါဒရေးရာအထူးကိုယ်စားလှယ်ဖြင့်သမ္မတဥပမာအစိုးရလက်ထက်က2016အောက်တိုဘာလမှာခန့်အပ်ခဲ့တာပါမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့တာဝန်ပြစ်တုံးကြီးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ပြောဆိုဆွေးနွေးဖို့အလားအလာရရှိနေချိန်မှာပဲဂျိုးဆက်ဂျွန်းလှုပ်ထွက်လိုက်တာဖြစ်ပါတယ်ကျွန်းဟာထီကြံမြောက်ကိုရီးယားအစိုးရနဲ့စစ်စစ်မြေမြတ်ဆက်တဲ့ဆက်သွယ်ဆောင်ရွက်ခဲ့သူဖြစ်ပြီးကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတနမန်တွေနဲ့ပုံမှန်ပြောဆိုဆွေးနွေးလာခဲ့သူလည်းဖြစ်ပါတယ်